ချမ်းပြည်နယ်တောင်ပိုင်းစစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တွေအရင်ကထက်ပိုများလာပြီးတော့ကုန်းစီတယ်ယူခွင့်ကန့်သက်တင်းကျပ်စစ်ဆေးနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။တောင်ကြီးကလည်းစီဆိုင်ကိုရောက်ဖို့အတွက်စစ်ဆေးရေးဂိတ်၉ဂိတ်ထက်မနည်းရှိနေတာပါ။မြို့ပြန်လဲထူထောင်ရေးအတွက်ကိုထူကိုဒရုံးကန်နေကြရတဲ့စီဆိုင်မြို့ကလမ်းပန်းဆက်သွယ်ရေးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုမတ်အင်ဂျင်နိုင်တင်ပြပေးထားပါတယ်ခင်ဗျာ။
ရှမ်းပြည်နယ်တောင်ပိုင်းမှာရှိတဲ့စစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တွေမှာကုန်းစီတချို့ကန့်သက်ချက်တွေနဲ့ကုန်တင်ရင်တွေကိုတားဆီးစစ်ဆေးရေးပိုပြီးများလာလို့စီဆိုင်မြို့မှာအရင်ကထက်ကုန်စည်နှုန်းမြင့်တက်နေတယ်လို့မြို့ကန်တအူက VOA ကိုပြောပါတယ
်။ရပါပြီနော်73စီတွေနော်တည်ခွင့်မပြေဘူး။ကျန်တာကတော့စစ်ကစစ်တဲ့ဂိတ်တွေစစ်ဂိတ်လောက်ရှိတယ်တော့မြည်ရမယ်စီတန်ရောစစ်ဂိတ်9ဂိတ်လောက်ရှိတယ်ဂိတ်တိုင်းတွေတိုင်းစစ်တယ်ဆောင်ရပေါ်ဆန်းအေဂူတပင်းကုတောင်ကိုလောက်ရှိတယ်။စက်သားတပိတ်လာ200ငါးတပိတ်တာ200ရက်တပိတ်တာ200အမေတပိတ်တာ200အဲ့ဒါမျိုးစကင်ကာလာနဲ့ဆိုင်ခေါချိုးညင်တော့
2024ခုနှစ်စပိုင်းမှာတိုက်ပွဲတွေပြင်းထန်ပြီးနေအိမ်တွေမိရှုဖျက်ဆီးခံလိုက်ရတဲ့စီဆိုင်မျိုးဟာအခုချိန်မှာကိုထုကိုထပြန်လဲထူထောင်ရေးစတင်နေကြပါပြီ။တောင်ကြီးကနေရောက်လာမဲ့ကုန်းစီတွေကိုသာအဓိကထားပြီးဝယ်ယူသုံးစွဲနေရချိန်မှာကုန်းစီစစ်စစ်ရေးလမ်းကြောင်းပုံမှန်မဖြစ်လို့အခက်အခဲတွေတွေ့ရပုံကိုလည်းဒေသခံနောက်တဦးကပြောပါရယ်။
အခုအသေးသေးလေးသေးစီကားလေးရောင်းရတယ်ရောင်းရတာလေဘယ်လိုပြောလို့ဆိုတာအမေမွေရောက်ဘူးရွာလူတွေအလာမွေကိုရောက်ဦးတယ်မှာမလွေးရမှာတောင်ကျန်းနေမှာယူရတယ်ဗျာဒါမဲ့နည်းနည်းဘာကိုရရင်တော့သေးကြီးတယ်ဗျာမြို့နယ်တောင်းနေကွာတယ်ဗျာဒေတာအသေးကြီးတယ်ဗျာ90သားပေးစီကိုခင်ဗျာ900ပေးရတယ်ဗျာတောင်ကြီးမှဆိုရင်ဘယ်လောက်မှမရှိဘူး600လောက်ကိုရှိတယ်လေအဲ့လိုမျိုးကြတော့ကိုယ်ဈေးနှုန်းဈေးကြီးကြီးများတယ်လေမှာစမ်းပြီးကော်ဖီမီတော့ခင်ဗျာ600ရပြီးသွားပြီဒီအရင်က450ကျော်ရှိတယ်မှာ
ဒီကဲတဲ့စက်တင်ဘာလတွေမှာရေပေးတင်ခဲ့တဲ့အထက်ရှမ်းပြည်နယ်ကနေရာတွေလည်းပါဝင်ပါတယ်စစ်ဘေးတန်တင်ခဲ့တဲ့စီဆိုင်မျိုးဟာရေပေးလွတ်ခဲ့ပေမဲ့အဲ့ဒီရဲ့နောက်ဆက်တွဲစံစည်းတက်လာနိုင်တဲ့အခြေအနေကိုတော့ကြုံရဖို့ရှိတယ်လို့ဒေသခံတအူးကပြောပါတယ
်ဆိုင်ကြီးကလက်ရှိတောင်မြင့်နေတယ်ဆိုတော့လာမယ့်နေ့ဘာပေါ်တင်မတိုင်းနေတော့ဆိုင်ကြီးကတော့မူတီအောင်တက်တော့မှာမပြတ်တက်ဘူးဆိုင်ကြီးနေတဲ့မှာကဘာနာရုံးဆက်တဲ့ area ဖြစ်တဲ့အဲ့ဒီပုံဒေတာနဲ့တပတ်အုပ်စုပေါ့နော်တပတ်အုပ်စုကလည်းတောက်အုပ်စုရုံးကဘာတွေမြင့်သွားလေပုံရင်အုပ်စုတောက်အုပ်စုရုံးမြင့်သွားတယ်
စီဆိုင်မြို့မှာဒေသခံအလုံးနေရက်ပြန်မလာနိုင်သေးပဲပြန်ရောက်နေသူတချို့ကလည်းအရင်ကလိုတော့အိမ်ကောင်းကောင်းပြန်မဆောက်နိုင်သေးဘူးလို့ပြောပါရယ်။နေမြေတည်ငြိမ်စပြုပေမဲ့ပြန်လည်ထူထောင်ရေးအတွက်ရုန်းကန်နေရချင်းမှာကုန်စီစီးဆင်းမှုပုံမှန်မဖြစ်နိုင်သေးတာကြောင့်အခုချိန်မှာလည်းအခက်အခဲတွေ့နေရတယ်လို့ဒေသခံတွေကပြောပါရယ်။အခုလိုရှမ်းပြည်နယ်တောင်ပိုင်းမှာစစ်ကောင်စီရဲ့စစ်ဆေးရေးဂိတ်တွေအရင်ကထက်ပိုများလာပြီးတော့စစ်ဆေးရေးတွေကန့်သက်ချက်တွေများလာနေရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးပါဘူးရှင်။